မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြမပြီမပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်ပိုင်း Daily တပုတ်နဲ့လည်းဖျော်ဖြေပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုတော့အရင်သောရရှင်တွေ VOE အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့အစာတွေကိုပြောပြပေးကြပါမယ်နည်းပညာသတင်းတွေများများထုတ်လွှင့်ပေးပါအောင်လို့ဆောင်ခတ်တူတူရေးလာတဲ့သောရရှင်ကတော့တိုက်ကြည့်အောင်ဖြစ်ပါတယ်ကျွန်တော်က VOE ကိုအမြဲမဟုတ်ပေမဲ့လည်းခဏခဏနားထောင်ဖြစ်ပါတယ်အစီအစဉ်အားလုံးလည်းကြိုက်ပါတယ်နောက်ပြီးတော့နည်းပညာသတင်းတွေများများလေးထုတ်လွှင့်ပေးစီခြင်းပါတယ်ကိုတိုက်ကြည့်အောင်ပါဟုတ်ကဲ့ပါကိုတိုက်ကြည့်အောင်ရင်ကျမတို့ VOE အပတ်စဉ်ခဏမှာတော့အပတ်စဉ်တိုင်းပဲသိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်ပေးနေတာရှိပါတယ်အဲ့ဒီမှာနည်းပညာအစီအစဉ်တွေလည်းကြားရမှာဖြစ်သလိုကမ္ဘာရာသီဥတုရောတီထွင်တိုးတက်မှုရောသိပ္ပံရောအရာတွေနဲ့ဆိုင်တဲ့သတင်းဆောင်မတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်နော်။တောက်ကြညာပိုင်းအစီအစဉ်မှာသတိထားပြီးတော့နားဆင်ကြည့်ပါနော်။ VOA အဖွဲ့ကကိုအမရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့သောရရှင်အောင်လေးကနှုတ်ခွန်းဆက်လာပါတယ်။ဟုတ်ကဲ့ပါ။ကျမတို့ VOA ကလည်းကိုအောင်လေးရှင်လန်းချမ်းမြေ့ပါစေလို့ပြန်ပြီးတော့နှုတ်ခွန်းဆက်ချင်ပါတယ်နော်။နောက်ထပ်သောရရှင်တယောက်ကတော့အစာတွေအပြည့်စုံဖတ်လို့မရလို့ဘယ်မှာရှာရပါမလဲတဲ့။တယ်လီဖုန်းကနေပေးပို့တာဖြစ်ပါတယ်။ဟုတ်ကဲ့ပါကျမတို့ VOA အင်တာနက်အစာမျက်နှာမှာတင်ထားတဲ့သတင်းတွေအပြည့်အစုံဖတ်ချင်တယ်ဆိုရင်တော့အဲ့ဒီတယ်လီဖုန်းမှာပါတဲ့ဒီသက်ဆိုင်ရာသတင်းနဲ့ပတ်သက်တဲ့ link လေးကိုနှိပ်လိုက်ပါအဲ့ဒါဆိုတကယ့်အစာမျက်နှာအခြေကိုရောက်သွားပြီးတော့သတင်းတွေဖတ်လို့ရပါမယ်နော်အင်တာနက်ကဆိုရင်လည်းကျမတို့ရဲ့ bamis.voanews.com ဆိုတဲ့ website မှာသတင်းတွေအပြည့်အစုံဖတ်လို့ရပါတယ်ရှင်နောက်ထပ်သောရရှင်ငိမ့်မောင်ဆိုတဲ့သောရရှင်ကတော့စမ်းကြည့်တာပါတဲ့ပို့တာရမရသိပြရစီကျေးဇူးတင်ပါတယ်တဲ့တင်နေတာပါလို့ခတ်တူတူတူတူရေးလာပါတယ်ဟုတ်ကဲ့အင်တာနက်ဘလို့သုံးရသလဲနီလန်းကိုတင်ယူနေတယ်ထင်ပါတယ်ရှင်ဟုတ်ကဲ့ဒီအီးမေးလ်ခတ်တူတူပို့လိုက်တာရပါတယ်ရှင်ဒီထက်ပိုတက်သွားရင်ကျမတို့စီပို့ပြီးတော့အစာရှိရှိတွေရေးနိုင်မယ်ထင်ပါတယ်နော်ကျမတို့ရဲ့အစီအစဉ်တွေကိုအင်တာနက်ကလည်းနားဆင်လို့ရပါတယ်ရုပ်မြင်သံကြားသတင်းတွေကိုလည်းအဲ့ဒီအင်တာနက်မှာပဲကြည့်ရှုလို့ရပါတယ်စမ်းကြည့်ပါဦးနော်ဒီတစ်ပတ်တော့သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုခက်ရှိရှိလေးဖော်ပြပေးကြပါတယ်ရှင်ဖွင့်စာတွေတိတ်ပြီးမပါလို့ဆိုပြီးတော့တချို့သောရရှင်တွေကတော်တော်လေးကိုကန့်ကွက်နေတာပါ။ကျမတို့စီမှာဒီအစီအစဉ်အချိန်ကလည်းစုစုပေါင်း18မိနစ်လောက်ပဲရပြီးတော့ဒီမှာတီးတောင်းတဲ့သောရရှင်တွေအတွက်ရောရှင်ဖွင့်စာရေးတဲ့သောရရှင်တွေဒီအစီအစဉ် VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့အစာတွေအားလုံးကိုပါအောင်လို့ထည့်သွင်းပေးနေရတာမလို့အချိန်ကတော်တော်မလောက်မငှဖြစ်ပါတယ်ရှင်။မချစ်မရဲဖြစ်တဲ့သောရရှင်တွေကိုလည်းနားလည်ပါရနော်။ဒါကြောင့်ဒီတစ်ပတ်တော့ဒီရှင်ဖွင့်စာတွေကိုနည်းနည်းပို့ပြီးတော့အချိန်ယူလိုက်ပါတယ်။ပထမအဆုံးတော့အဓိကဆက်သွယ်ရေးနီလန်တလန်ဖြစ်တဲ့တယ်လီဖုန်းဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့အစာတွေကိုဖော်ပြပေးကြပါမယ်။တချို့တွေကလည်းဒီတယ်လီဖုန်းဆက်သွယ်ရေးနဲ့သက်ဆိုင်ပြီးတော့တချို့ကြတော့လည်းဒီတယ်လီဖုန်းဆက်သွယ်ရေးပစ္စည်းဝယ်ယူရမှာကတိကောင်းနေဖြစ်ရပါတယ်။ဆိုပြီးရေးလာတဲ့သောရရှင်ရဲ့အစာတွေလည်းပါပါတယ်ရှင်။ဒီအမကန်ပေးထားပြီးတော့ warranty ကိုတာဝန်မယူပေးနိုင်တဲ့ကုမ္ပဏီကြီးတခုဆိုပြီးတော့သောရရှင်တယောက်ဒေါသထွက်ထွက်နဲ့ရေးလာတဲ့အစာကိုဖော်ပြပေးကြပါမယ်
။ကျွန်တော် Lenovo S850e ဆိုတဲ့ဖုန်းကို KMD ကနေလွန်ခဲ့တဲ့5လလောက်ကဝယ်ခဲ့ပါတယ်။ဖုန်းက Android 4.0.3 ဖြစ်ပြီး service ရော part ရောတစ်နှစ် warranty ပေးပါတယ်လို့သူတို့ကပြောပါတယ်။အခုအဲ့ဒီဖုန်းက logo ပဲပေါ်ပြီး boot မတက်တော့လို့ KMD ကိုသွားပြီးပြောပြတော့ user fault ဘာမှမပါလို့ firmware ပြန်တင်ပေးမယ်ဆိုပြီးတရက် KMD မှာထားခဲ့ရပါတယ်။နောက်နေ့ဖုံးဆက်ပြီးမေးကြည့်တော့ KMD ကသူတို့စီမှာ firmware မရှိလို့2လလောက်ကြာမယ်တဲ့ဒီကိစ္စကိုသူတို့တာဝန်မယူနိုင်ဘူးတဲ့ Lenovo authorize ရထားပြီးသားကုမ္ပဏီကြီးက firmware လေးတစ်ခုပြန်တင်တာကို2လလောက်စောင့်ရမယ်တဲ့ဒီလို authorize ကုမ္ပဏီကိုယ်တိုင်တော့ချိုယွင်းနေတဲ့ပစ္စည်းတွေအတွက်ချက်ချင်းတာဝန်မယူပေးနိုင်ရင်မြန်မာပြည်ထဲမှာအဲ့ဒီပစ္စည်းတွေလည်းရောင်းဖို့မသင့်ပါဘူးစင်ကာပူမှာဆိုရင်3ရက်အတွင်းပြန်မပြင်နိုင်ရင်အစ်စ်လဲပေးရပါတယ်။3ရက်ထက်ကျော်ရင်တရားစွဲလို့ရတယ်လို့သိရပါတယ်။မြန်မာနိုင်ငံမှာဒီလိုပြဿနာကိုမကြေနပ်ရင်ဘယ်လိုလုပ်ရပါမလဲခင်ဗျာ
။ဒီသောရရှင်ကအများသူကသတိထားရအောင်သူ့ရဲ့အတွေ့အကြုံကိုဝေးမျှပြီးတော့ပေးလာတာပါလို့ပြောလာပါတယ်။ဒီစာကတော့သူပဲတက်တက်ရေးပို့တာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ဘက်ကအတည်ပြုချက်ရယူလို့တော့မရပါဘူးနော်။မြန်မာဆက်သွယ်ရေးကမ္ဘာနဲ့ရေမောင်တက်မဲ့နေကိုမျှော့နေပါတယ်ဆိုပြီးတော့သောရရှင်တယောက်ကလည်းမြန်မာနိုင်ငံမှာဖုန်းတွေအဆမတန်ဈေးတွေကြီးနေသေးတဲ့အကြောင်းကိုရင်ဖွင့်လာပါတယ
်မြန်မာဆက်သွယ်ရေးကဇန်နဝါရီလကစလို့ဖုန်းစင်ကတ်တွေလျှော့ရောင်းမယ်ဆိုတာကြားလို့ဝမ်းသာမိပါတယ်ဗျာဒါပေမဲ့တခြားနိုင်ငံတွေမှာဆိုဟန်းဆက်ဝယ်လိုက်တာနဲ့လက်ဆောင်တောင်ပေးလို့ရတဲ့မြန်မာငွေထောင်ဝန်းကျင်လောက်ကတ်လေးကိုအဆမတန်သိန်းငတန်းနဲ့ချီရောင်းနေတာတော့လုံးဝကို နားမလည်နိုင်တော့ပါဘူး VOE ခင်ဗျပြည်သူအများအစင်ပြည်မှာကိုမလိုလားတဲ့ MPD ဆက်သွယ်ရေးအထက်ပိုင်းကတာဝန်ရှိသူတွေနဲ့ MPD ကိုမှီပြီးစီးဝါရှာနေကြတဲ့ဝိသမကုမ္ပဏီများပြိုလဲတဲ့တနေ့မြမဆက်သွယ်ရေးကိုကဘာနဲ့ရင်မောင်းတန်းတဲ့နေ့ဖြစ်လာမယ်ဆိုတာအတိအကျဟောကိန်ထုတ်လိုက်ပါတယ် VOE ခင်ဗျ
VOA ရဲ့ပင်နိုင်စံသောရရှင်တူပါဆိုပြီးတော့တယ်လီဖုန်းတွေဈေးကြီးနေတဲ့အကြောင်းကိုသောရရှင်တယောက်ရင်ဖွင့်သွားတာဖြစ်ပါတယ်ရှင်။တယ်လီဖုန်းပြီးတော့အလျက်စင်မီနဲ့ပတ်သက်တဲ့သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုလည်းဖော်ပြပေးကြပါတယ်။သောရရှင်တယောက်ကပဲခူးတိုင်းအနောက်ပိုင်းဈေးကုန်းမြို့မှာလျှက်စင်မီလုံးဝမရလို့ဒုက္ခရောက်ရပါတယ်ဆိုပြီးတော့ရေးလာပါတယ်
။ပဲခူးတိုင်းအနောက်ပိုင်းဈေးကုန်းမြို့မှာလျှက်စင်မီကဆိုးဆိုးရွားရွားပြတ်တောက်နေတာကြောင့်မြို့ပေါ်မှာရှိတဲ့လုပ်ငန်းတွေရပ်ဆိုင်းထားရပြီးတော့မီးစက်တွေကသာအပြုတ်နေရတဲ့အတွက်အစီအမပြေမှုတွေဖြစ်နေပါတယ်မိလာချင်းကလည်းအရန်နှင်းနေပြီးပေးတဲ့အချိန်အတွင်းမှာလည်းမိကခဏခဏပြက်နေတာကိုကြုံရပါတယ်မိပေးထားတဲ့အချိန်စရာကလည်းအတိအကျမရှိတဲ့အတွက်လုပ်ငန်းလုပ်ကင်ဖို့ဘလို့မှမှန်းဆလို့မရဖြစ်နေပါတယ်မြို့နယ်လျှက်စစ်ဌာနအနေနဲ့တရားဝင်ထုတ်ပြန်ထားတဲ့အချိန်စရာကလည်းမရှိတဲ့အပြင်လာချင်တဲ့အချိန်လာပြီးပြက်ချင်တဲ့အချိန်ပြက်နေတဲ့ဈေးကုန်းမျိုးကလျှက်စစ်ပြီးကြောင်းမြို့နယ်ပြည်သူတွေစိတ်ညစ်နေရပါတယ်မိကိုအချိန်ပိုင်းပဲပေးမယ်ဆိုရင်တောင်ပေးသမျှအချိန်လေးကိုတော့မီးမှန်စေချင်ပါတယ
်။ဒါကဈေးကုန်းကသောရရှင်လျှက်စမီနဲ့ပတ်သက်ပြီးတော့လျှက်စမီမရလို့ဒုက္ခရောက်ကြရပါတယ်ဆိုပြီးတော့ရင်ဖွင့်စာရေးလာတာဖြစ်ပါတယ်။နောက်ထပ်ဒီမီးနဲ့ပဲပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့စကိုင်းတိုင်းကံဘလူမျိုးနယ်ကကာဘိုးကျေးရွာကចောင်းသားတယောက်ပါ။ဒီသောရရှင်ကတော့ဒီလျှက်စမီမရတဲ့အကြောင်းတော့မဟုတ်ပါဘူး။လျှက်စမီတာကနဲ့ပတ်သက်ပြီးတော့မေးစရာရှိလို့ပါဆိုပြီးတော့ VOE ကတဆင့်သက်ဆိုင်ရာကိုမေးလာပါတယ
်။ရွာကလျှက်စမီတာကအကြောင်းမေးချင်လို့ပါဗျ။မီတာကိုလူတိုင်းမီတာဆောင်ရွက်ထဲမှာပါတဲ့ကြာတဲ့ငွေအပြင်မီတာထိမ့်သိမ်းစောင့်ရှောက်ခတထောင်ရောပေးကြရပါတယ်။ဒါအပြင်ဘာဖြတ်ပိုင်းမှမပါပဲမီတာကွာဟချက်ဆိုပြီးလာရင်900တောင်းသေးတယ်ဗျ။ကျွန်တော်သိချင်တာကမီတာကွာဟချက်ဆိုတာဘာလဲ။တောင်းတာမပွင့်လင်းတော့တော်တော်များများကအဲ့ဒီမီတာကွာဟချက်900ကိုမပေးကြဘူး။ခုကြတော့အထက်ကလာစစ်ကြလေရဲ့။အဲ့ဒီတော့မီတာကွာဟချက်ဆိုတာကြီးကသိန်း30လောက်တောင်ကွာနေတယ်ဆိုလားပဲဗျာ။ဘာကြောင့်ဒီလောက်ငွေတွေကွာနေရတာလဲမသိဘူးဗျမီတာတက်တဲ့အတိုင်းကြားတဲ့ငွေကိုလူတိုင်းပေးကြတာကိုအဲ့လိုဖြစ်တော့ရွာသားတွေနားမလည်နိုင်ဘူးဖြစ်နေတယ်ဗျရှင်းပြပေးပါအောင်လို့တောင်းပန်ချင်ပါတယ
်စကိုင်းတိုင်းကံဘလူမျိုးနဲ့ကာဘိုးကျေးရွာကဒီလျှက်စစ်မီတာကားတွေကွာဟချက်တွေရှိနေတဲ့အတွက်ကြောင့်မလို့ဆိုပြီးရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါရှင်အခုတော့ရင်ဖွင့်စာတွေကိုတချို့ဖော်ပြပြီးတဲ့အခါမှာအခုကြားဖြတ်ပြီးတော့အနောက်တိုင်းတေးလေးတစ်ပုတ်နဲ့ဖြောပြပေးကြပါမယ်။ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးပြောပြပေးဖို့ရှိပါသေးတယ်ရှင်။ဒီတစ်ပတ်သောရရှင်တွေအတွက်ရွေးချယ်ထားတဲ့သချင်းလေးကတော့မကြခင်ကပဲဟောလိဝုဒ်မှာကျင်းပသွားတဲ့အော်စကာဆုပေးပွဲမှာအော်စကာဆုရရှိသွားတဲ့ရုပ်ရှင်ဇာတ်ဝင်တွေဖြစ်ပါတယ်ရှင်။ဂျိမ်းစ်ဘွန်ရုပ်ရှင်ကားတွေက Skyfall သချင်းကိုသောရရှင်တွေအတွက်ရွေးချယ်ထားပါတယ်။ဗြိတိန်ကနာမည်ကျော်အစိုးရမှလေး Adele တည်ဆူထားတဲ့ Skyfall ကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်
။ This is the end. Hold your breath and count to 10. Feel the earth move and then hear my heart burn.Drowned and dreamt this moment So overdue I owe them
ဒီထိုင်နိုင်ငံကအဆိုတော့ Adele ဒီဆုသွားတဲ့ Oscar ဆုရ Skyfall ဆိုတဲ့တဲ့ချင်းကိုသောရရှင်နဲ့နားဆင်ခဲ့ကြရတာပါ။သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ဖြစ်တဲ့မြန်မာတဲ့ချင်းလေးတစ်ပုဒ်ကိုတော့နောက်ပိုင်းမှာဆက်ပြီးတော့ကြားရအောင်မှာဖြစ်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါလေ။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲနေပြီလို့ထင်ရအောင်လုပ်ပြတာတွေရှိကောင်းရှိမှာဖြစ်ပေမဲ့လည်းလုံးဝမပြောင်းလဲသေးတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့တိုင်ကြားလိုပါတယ်ဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုလည်းဖော်ပြပေးကြပါရစေ
။မြမပြည်မှာပြည်ပင်ပြောင်းလဲနေပြီလို့ထင်ရတော့အောင်လှုပ်ပြတာတွေရှိကောင်းရှိမှာဖြစ်ပေမဲ့အောက်ပါတွေဟာလုံးဝမပြောင်းလဲသေးပါဘူး။ဒါပေမဲ့တိုင်ကြားတော့လဲတုတ်တုတ်မှမလှုပ်စားမင်းစားနေကြပါတယ်။ဘေးဌာနမှာလည်းဆိုရင်မြမတက်လုပ်ငန်းတပီလုံးမှဖြစ်ပါတယ်။ဥပမာအဖြစ်ဘကိုးတိုင်းဒေတာကြီးအရှိတောင်ကူမှာဒီဇယ်ဂါလန်ပေါင်းများစွာယွန်နဲ့အလွဲသုံးစားထားပေမဲ့လာရောက်စစ်ဆေးတော့မယ်ဆိုရင်ပြင်ပကနေယာယီငှားပြီးတော့လာစစ်တဲ့အထက်လူကြီးကလည်းတည့်ရနဲ့အေးမီဝဲဓာတ်ပုံသာရိုက်ပြီးပြန်သွားလို့ရှိပါတယ်။ဌာနတွင်းမှာသာစစ်ဆေးပြီးလို့ရှိရင်စားတော့လက်ယူပြီးတော့ပြန်သွားလို့ရှိလို့ဝင်ကြီးနဲ့အထက်ကလာရောက်စစ်ဆေးနိုင်မှသာထိရောက်ပေါ်လွင်မှာဖြစ်ပါတယ်။မော်တော်ယာဉ်ပြင်ဆင်စရိတ်တိန်းယာနဲ့ချီပြီးတော့ထုတ်စားပြီးအစိုးရကားများကိုမပြစ်မ။ဆင်ဝင်သားများအတွက်ယာယီအဆောက်အုံရန်ပုံငွေများလည်းထုတ်ပြီးတော့အချိန်ချင်းမဆောက်လို့မပြုတ်ရင်ကြပါခင်ဗျာ။ဘလောက်တိုင်းတိုင်းရေးယူမဲ့သူမရှိဘဲမတိကျအောင်ဆောင်နေကြပါတယ်။ဒါကြောင့်ဒီလိုမျိုးအဖြစ်ကိုဘယ်သူများအရေးယူမှလဲဆိုတာ VOA ကတစ်ဆင့်မေးမြန်းလိုပါတယ်ခင်ဗျာ
။ဒီတော်ရရှင်ကတော့တိုင်းပြည်အမှန်တကယ်ပြောင်းလဲတိုးတက်တာမြင်တွေ့ခြင်းနဲ့အတွက်ကြောင့်မလို့အထက်လူကြီးတွေကင်တွေဖြည့်ရှင်းရမယ်လို့ယူဆရတဲ့နေရာတွေမှာလေဟင်းချက်တွေရှိနေတာကိုစာရေးပြီးတော့ထောက်ပြလိုက်ပါတယ်ဆိုပြီးတော့ရေးလာတဲ့စာကိုဝေမျှပေးလိုက်တာပါ။ဒီတစ်ပတ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှရင်ရက်ပြရစီနော်။တိတော့လာတဲ့တော်ရရှင်တွေကိုလည်းအချိန်ပေးကြပါလိမ့်ရှင် VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါလိမ့်ရှင်ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။အီးမေးလ်ရေးပို့မယ်ဆိုရင်လည်းအီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။အခုတိတ်တောက်တဲ့သောရရှင်တွေအတွက်အချိန်ပေးကြပါတယ်ရှင်။ဖုန်းဖုန်းကနေပြီး VOA အစီအစဉ်တွေနားဆင်တာတိတ်ပြီးအဆင်မပြေပါဘူးလို့ရေးလာတဲ့သောရရှင်မောင်မိုးကမကွေးတိုင်းစိတ်ဖြူမြို့နယ်တဖန်းတောင်ရွာကတငယ်ချင်းကိုကျော်လင်းနဲ့မက်ရွှေထီတို့ဇနီးမောင်နဲ့နားဆင်ဖို့ဆိုပြီးတော့မြစ်တာတေးလက်ဆောင်ပါပါတယ်။မလေးရှားကမောင်မိုးမြစ်တာတေးလက်ဆောင်ပါတာဖြစ်ပါတယ်။ဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေဆိုပြီးတော့နှုတ်ခွန်းဆက်လာတဲ့သောရရှင်ကတော့ဝဟတ်အာထကကဆရာကျော်ဝင်းထွန်းဖြစ်ပါတယ်။သူကရှမ်းပြည်တောင်ပိုင်းလင်းခေမြို့နယ်ကပါတဲ့ VOE ကိုစာမရေးဘူးပဲမဲ့အခုသချင်းတပုတ်လောက်တောင်းကျင်လို့စာရေးလိုက်ပါတယ်တဲ့ဝဟတ်အာထကာကဆရာမရဲ့အတွက်မြစ်တာတေးလက်ဆောင်တပုတ်ပါချင်ပါတယ်တဲ့ဆရာကျော်ဝင်းထွန်းမြစ်တာတေးလက်ဆောင်ပေးဖို့ပါတယ်ရှင် VOE ဝိုင်းတော်သားတွေအလုံးမင်္ဂလာပါလို့နှုတ်ဆက်လာသူနောက်ထပ်သောရရှင်တစ်ယောက်ကတော့ကျော်ဆိုးလင်းဖြစ်ပါတယ်သူကငငယ်လေးတည်းက VOE အစီအစဉ်တွေကိုနားထောင်ပြစ်တယ်လို့စိတ်လဲဝင်စားပါတယ်တဲ့ဘ ഹു သုတတွေရလို့လည်းကျေနပ်ပါတယ်VOA ဝိုင်းတော်သားတွေရဲ့တင်ဆက်မှုကိုလည်းအားရမိပါတယ်တဲ့ VOA ဝိုင်းတော်သားတွေကိုလည်းဘလို့ပုံနေဆိုတာတွေ့ချင်လို့မြန်မာနိုင်ငံကနေအင်တာနက်ဝင်ကြည့်ပါတယ်တဲ့ဟုတ်ကဲ့ပါကိုကျော်ဆိုလင်းရေကျွန်တော်တို့ VOA အစီအစဉ်ကထောက်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုလည်းဖန်ယူကြည့်ရှုပါအောင်နော်ဒီကိုကျော်ဝင်းထွန်းကဘန်ကောက်မှာခေတ္တရောက်ရှိနေပြီးတော့အလုပ်လုပ်နေပါတယ်တဲ့အဲကြောင့်မလို့အင်တာနက်ကနေပြီးတော့အစီအစဉ်တွေကိုတေချာနားထောင်ဖြစ်တာပါတဲ့အခုကျွန်တော်ကအဝေးရောက်နေတဲ့ကျွန်တော်တို့လိုလူငယ်တွေအတွက်ဗန်ဒီဖြိုးရဲ့အလွမ်းပြေအနမ်းဆိုတဲ့သချင်းလေးတောင်းဆိုချင်ပါတယ်တဲ့အလုံးသောသူတွေကိုလည်းဒီသချင်းလေးနားထောင်ပြီးတော့ကျင့်နဲ့ပျော်ရွှင်နိုင်ပါစေလို့သူဆုတောင်းပါတယ်ဆိုပြီးတော့ခိတ္တဘန်ကောက်ရောက်စစ်တွေကကြော်ဆွလင်းမြစ်တာတေးလက်ဆောင်တစ်ပုတ်ပါပါတယ် မကွေးတိုင်းဒေသကြီးအထက်မင်းလာမြို့နယ်ကံတုတ်ရွာကမက်ဆင်မာလွင်ကတော့မကွေးတိုင်းဒေသကြီးငဖဲမြို့နယ်ပေါရင်ကုန်းရွာကအမဝေအမဆန်မမမအေးမက်ချစ်ချစ်ဆိုမက်မြင့်မှုတို့အတွက်ဆိုပြီးတော့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်ဒီတော့ဒီတပတ်ကုနာပြောသွားတဲ့ဒီကိုကျော်စိုးလင်းခိတဗန်ကောင်းရောက်နေတဲ့ကိုကျော်စိုးလင်းတောင်းဆိုထားတဲ့တခြင်းလေးဗန်ဒီဖြိုးရဲ့အလွမ်းပြေအနမ်းဆိုတဲ့တခြင်းလေးကိုသွားရရှင်နဲ့အားလုံးနှစ်ထိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။သိဆိုထားတဲ့အလွမ်းပြေအနမ်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်voanews.com/bemis ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းနေကြပါစေ။